ဝါဒေတာကိုပြည်내ဆင်သတ်မှတ်ပေးဖို့ UWSA ဝါပြည်သွေးစည်းညီညွတ်ရေးတက်မတော်ကတောင်းဆိုလိုက်တာဟာနိုင်ငံရေးအရာဖိအားပေးလိုက်ခြင်းသာဖြစ်ပြီးအစိုးရနဲ့မြန်မာတက်မတော်ကဒီကိစ္စကိုကင်တွယ်ဖြေရှင်းနိုင်ခြင်းမရှိဘူးဆိုရင်ပြည်ရင်းစစ်အရှိန်တိုးလာနိုင်တယ်လို့တိုင်းရင်းသားအရေးနိုင်ငံရေးကြွမ်းကျင်သူတချို့ကအသုံးသတ်ကြပါတယ် UWSA တပ်ဖွဲ့ကအပြည့်ရဲ့ငြိမ်းချမ်းရေးယူခဲ့တဲ့နှစ်30ပြည့်ပွဲမှာဝါပြည်နယ်တောင်းဆိုခဲ့ပြီးတဲ့နောက်အခုလိုသုံးသတ်လိုက်ကြတာပါအကြောင်းစုံကိုကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင်
UWSA ဝါတပ်ဖွဲ့ကငြိမ်းချမ်းရေးတည်ဆောက်မှုနှစ်30ပြည့်ခန်းနာကိုရှမ်းပြည်နယ်ပန်ဆန်းမြို့မှာ AB 18ရက်နေ့ကကျင်းပခဲ့ပြီးအဲ့ဒီပွဲမှာဝါအထူးဒေသနှစ်ကိုကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်အဖြစ်သတ်မှတ်ပေးဖို့ UWSP ရဲ့ဥက္ကဋ္ဌလည်းဖြစ် UWSA ရဲ့စစ်သေးနာပတိချုပ်ဖြစ်တဲ့ဦးပေါယူချန်းကသူ့မိန့်ခွန်းမှာထည့်သွင်းပြောကြားသွားတာပါဒီတောင်းဆိုမှုဟာနိုင်ငံရေးအရာဖိအားပေးခြင်းသာဖြစ်တယ်လို့ဂျာမနီနိုင်ငံမှာနေတဲ့တိုင်းရင်းသားအရေးကျွမ်းကျင်သူဦးဆိုင်ဝမ်ဆိုင်ကသုံးသပ်ပါတယ
်သူတို့ကတောင်းခဲ့တာအခုမှမဟုတ်ပါဘူး2016ခု27ပြည်လုံးညီလာကလာလုံးကလည်းသူတို့ကအဲ့ဒါပြောပြီးသားအခုကတော့နှစ်30ပြည့်မြောက်ဆိုတော့အပြစ်ခတ်ရက်စေးကြီးပေါ့နော်တမရွန်းနဲ့အစိုးရနဲ့အပြစ်ခတ်ရက်စေးကြီးအခါနာမှာသူတို့ကတည်ဝင်ပြောတဲ့သဘောပြုပေါ့နော်ဒါမှမဟုတ်ဒီအစိုးရဘက်ကကြည့်မယ်ဆိုလို့ရှိရင်တော့ဒါဒီနိုင်ငံရေးဆွေးနွေးမှုတွေအချိန်မကျသေးတဲ့အချိန်မှာတောင်းတယ်ဆိုတော့သူကဖိအားပေးတဲ့ပုံစံမျိုးတော့သူရောက်တော့
ဝါတပ်ဖွဲ့ရဲ့ဒီလိုတောင်းဆိုချက်တွေကိုညှိနှိုင်းအပြည့်မရှာနိုင်ဘူးဆိုရင်ပြည်တွင်းစစ်အရှိန်မြင့်တက်လာနိုင်တယ်လို့နိုင်ငံရေးသုံးသပ်သူ EBSDF ကျောင်းသားတက်မတော်ခေါင်းဆောင်ဟောင်းဒေါက်တာနိုင်အောင်ကပြောပါတယ
်ဝါအနေနဲ့ဒီပြည်နယ်တောင်းဆိုမှုနဲ့ထိုက်တန်တယ်ဆိုတာကိုဒါဖွင့်ပြီးတော့ချပြတဲ့သဘောမျိုးဖြစ်တယ်လို့လည်းယူဆလို့ရတယ်အဲ့တော့ဒီတောင်းဆိုချက်တင်ပြချက်ကတစ်ကပါလဲဆိုတော့ပြည်နယ်ရစင်းနဲ့မရစင်းနဲ့အပါအဝင်เนาะဒီအရည်ရဲ့တောင်းဆိုတင်ပြချက်တွေကိုမညှိနှိုင်းအဖြေမရှာနိုင်ဘူးဆိုလို့ရှိရင်တော့ပြည်နယ်စစ်ပွဲအရှိန်ကပိုပြီးမြင့်တက်လာနိုင်တယ်လို့ထင်တယ
် YouTube ဝါတက်ပွဲဟာတိုင်းသားလက်နက်ကိုင်အဖွဲ့အားလုံးနဲ့မှစီရင်အင်အားအတောက်တင်းဆုံးအဖွဲ့ဖြစ်ပါတယ်ဝါတက်ပွဲရဲ့ပြည်နယ်တောင်းဆိုမှုကအခြားတိုင်းသားလက်နက်ကိုင်တွေကိုတွန်းအားဖြစ်စေခဲ့တယ်လို့ဦးဆိုင်ဝမ်ဆိုင်ကမြင်ပါတယ
်ဒီဝါရဲ့ပြည်နယ်တောင်းဆိုမှုကစီအင်အားကိုသူကတိုးချဲ့ပြီးတော့တောင်းဆိုတဲ့အခါကျတော့တခြားလက်နက်ကန်အဖွဲ့အစည်းတွေကလည်းဟာတို့အင်အားတောင်းတင်းလို့ရှိရင်တော့သူလည်းသူတို့တောင်းတယ်လို့တောင်းလို့ရမယ်ဆိုတော့အတွေ့အခေါ်ပြီးသူတို့ဝင်သွားတော့ဝင်သွားတော့ဒီခုလက်ရှိဖြစ်နေတဲ့ဒီနိုင်ငံရေးဆွေးနွေးပွဲပေါ့ဗျာ27ပြည်လုံးအဲ့ဒါကြီးကိုသူရိုက်ခတ်တာအဲ့ဒီ27ပြည်လုံးကြီးရလဲသူကလည်းသူဖုန်းလိုက်နဲ့တိမ်မလို့ရှင်းမလို့ဖြစ်နေတဲ့အခြေကြီးမှာအဲ့ဒါကြီးကတက်လာတဲ့ခါကျတော့ပို့ပြီးတော့အခြေကြီးဆိုးသွားတယ်လို့ကျွန်တော်တို့ကပြောနေတယ်။တစ်ဖက်ကအခြေကြီးဆိုးတယ်လို့ကျွန်တော်တို့ပြောနေမယ်။အစိုးရနဲ့တက်မတော်ဘက်ကဒီလိုလက်လက်လျော်လျော်ဖြစ်လာနေမလားလို့ကျွန်တော်တို့တစ်ဖက်စဉ်းစားလို့ရတော့
။ဦးသိန်းစိန်အစိုးရလက်ထက်ကစပြီးအခုချိန်ထိအပြည့်ရညီညာရေးအကောင့်ထဲပေါ်လာစေဖို့ NCA စာချုပ်ချုပ်ဆိုနိုင်ရေးကိုကြိုးပမ်းလာခဲ့ပေမဲ့ဒီဖြစ်စဉ်မှာ UWSA ဝါတပ်ဖွဲ့ကပါဝင်ခြင်းမရှိဘဲဆွေးနွေးပွဲတွေမတင်မကျဖြစ်နေတာကြောင့်ဝါတပ်ဖွဲ့ရဲ့ပြည်내တောင်းဆိုမှုကဆွေးနွေးပွဲရှေ့ဆက်နိုင်အောင်ရည်ရွယ်ပုံရတယ်လို့ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ
်။တစ်ဖက်မှာ NCA ပင်လုံဖြစ်စဉ်မှာလည်းဒီအစမပြေဖြစ်နေတာလည်းဒီ Federal ပြည်တော်စုဖွဲ့စည်းရေးမှာဒီအနာခွဲဝေမှုမကြည်လဲတဲ့သဘောရှိနေတော့ဒီကိစ္စကိုအဖြေတစ်ခုညှိနှိုင်းဖို့အတွက်အားမထုတ်နိုင်ဘူးသို့မဟုတ်ပို့ပြီးတော့မှဒီတရားမြတ်တဲ့သူတို့တောင်းဆိုခြင်းနဲ့နီးစပ်နိုင်တဲ့ဒီဖယ်ဒရယ်ပြောင်းစုဖွဲ့စည်းရေးကိုနီလန်းကောင်းနေနီလန်းသစ်တွေရှာပြီးလုပ်မလားဒါမှမဟုတ်လို့ရှင်ပို့ပြီးတင်းမာတဲ့အခြေအနေရှိမလားဆိုတဲ့ကိစ္စဖြစ်လာတယ်အဲ့တော့တစ်ဆယ်လုံးငြိမ်လာတဲ့နှစ်30လောက်ငြိမ်လာတဲ့ WhatsApp ကဒီနေ့ချီမှာသူတို့နိုင်ငံတောင်းဆိုကိုပို့ပြီးတော့မှမောင်းတင်ပစ်လိုက်တဲ့အတင်းပစ်လိုက်တဲ့သဘောဖြစ်တယ်လို့ကျွန်တော်တို့ထင်တယ
် UWSA ဝါတပ်ဖွဲ့ဟာအရင်စစ်အစိုးရလက်ထက် 1989 ခုနှစ် AB 18ရက်နေ့မှာအပြည့်ရညဉ့်ဉန်းကြီးယူခဲ့ပြီးနောက်အစိုးရတက်တဲ့တိုက်ပွဲတွေဖြစ်ခဲ့ခြင်းမရှိပါဘူးခင်ဗျာ